ဟုတ်ကဲ့ဒေါက်တာအေးမောင်ခင်ဗျာဒီပြီးခဲ့တဲ့နှစ်ဆန်းတည့်ရနေ့ကဒီအမျိုးသားပြန်လည်အသိဉာဏ်ရေးအတွက်ဆိုပြီးတော့သမရဦးသိန်းစိန်ကိုမြစ်တာရက်ခံတဲ့စာတစ်စောင်ပေါ့နော်ရန်ကုန်နိုင်ငံရေးတိုင်းဝိုင်းကလက်မှတ်ရေးထိုးလှုပ်ရှားတဲ့အစီအစဉ်တစ်ခုစတင်ခဲ့ပါတယ်ခင်ဗျာဒီမြစ်တာရက်ခံစာမှာဒီကျွန်တော်တို့ဒေါက်ဆန်းစုကြည်ပါဝင်ဝန်ရနိုင်ငံရေးသမားကြီးတွေနောက်ပြီးတော့နိုင်ငံရေးမှာအရေးပါတဲ့ပုဂ္ဂိုလ်တွေလက်မှတ်ထိုးထားတယ်လို့လည်းကျွန်တော်တို့သိရပါတယ်အခုဆရာတို့ကျင်းပသွားတဲ့ဒီလွှတ်တော်အစည်းအဝေးတွေနောက်သမရသည်ရဲ့မူဝါဒဆိုင်ရာမိန့်ခွန်းနဲ့အစည်းအဝေးတွေမှာပြောကြားချက်တွေကိုကိုးကားပြီးတော့ဒီအမျိုးသားပြန်လည်တင်းမြက်ရေးကိစ္စဆိုတာကျွန်တော်တို့လက်တွေ့မှာဘယ်လောက်ထိဖြစ်လာနိုင်ကြရှိပါလဲဆရာ
ကျွန်တော်တို့ဒီဘောပေါ်တော့ဒီအမျိုးသားရင်ကြားစီဖို့အတွက်လှုပ်ရှားနေတယ်ဆိုတာကြားပါတယ်အဲဒီဥစ္စာကလည်းဟောတာနိုင်ငံတော်သမရသည်ရဲ့အမိခွန်းကလည်းပိတ်ခုနေတာပဲလေအခုအဲ1383ခုနှစ်ရဲ့နော်ဒါနှစ်တစ်ခုကြောင့်နေပြီကိုအဲတော့ကျွန်တော်တို့ရေအကုန်လုံးကလေးလေဒီဥစ္စာလေးကဖြစ်စေချင်ပါတယ်ဒီနိုင်ငံတော်သမရတဲ့အနေနဲ့လေကကွေးနဲ့လွန်ညွေးကောင်စီရဲ့တော့ဒါအတီးပြချက်နဲ့ပြည်တော်စုရဲ့ဒါတည်ငြိမ်ပြီးညင်ကြံဖို့အတွက်ယဉ်ကျေးစေဖို့အတွက်ခုနလိုဟိုယဉ်ကျေးချက်တို့နိုင်ငံရေးခံယူချက်တို့အတိအပြည့်နဲ့လေအဲထင်းထင်းခံရတဲ့ပုဂ္ဂိုလ်အလုံးကိုချွေးမြေလွတ်မြောက်ဖို့နော်အဲပြည်တော်စုတူအောင်လုံးမှာရှိတဲ့တိုင်းရင်းသားတွေချင်းချင်းတခိနေကြတာတွေတည်ကြည်ပြစီနေကြတာတွေတိုင်းရင်းသားများအဲလိုမြေစာပင်ဖြစ်နေရတဲ့အခြေအနေတွေလက်နက်ကန်ပြိပခတ်တွေဒီလရှာပြီးတို့လေအဲအချိန်ဆိုင်ပဲညင်ကြံဆိုအပြည့်လေဆုံးသက်စီဖို့ကျွန်တော်တို့လေဒါလှုပ်ရှားနေကြတဲ့ပုဂ္ဂိုလ်တွေကရောနိုင်ငံတော်သမ္မတကြီးရဲ့မိခွန်းပါအတိုင်းပေါ့ဗျာနိုင်ငံတော်သမ္မတကြီးကိုယ်တိုင်ကရောဒါဥဆောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်အဲတော့ဒီလိုညင်းကြမှပဲကျွန်တော်တို့ကဒီတောင်စုဖွံ့ဖြိုးမှာကိုအဲပါလီမန်အပမှာရှိတဲ့နိုင်ငံရေးစိတ်ဝင်စားကြတဲ့ပုဂ္ဂိုလ်တွေပါလီမန်အတွင်းမှာရှိကြတဲ့เนาะဒါပူစည်းပုံအခြေခံဥပဒေကိုအတိုင်းတာလက်ခံပြီးကြပါလေညီညီကြံကြံနဲ့နိုင်ငံရေးလှုပ်ရှားနေကြတဲ့ပုဂ္ဂိုလ်တွေအကုန်လုံးဟာပြည်တော်စုကြီးဖွံ့ဖြိုးဖို့လိုပြီးကျွန်တော်တို့ပြည်တော်စုကြီးလွတ်လပ်ရေးရခဲ့တာလေတို့တို့ကြာခဲ့ပြီဒီရဲ့အသီးပွင့်တွေကိုဟိုနန္ဒလျားမှာရှိတဲ့ပြည်တော်စုရဲ့ဟောဒါအစွန်ဖျားမှာရှိတဲ့တိုင်းသားတွေကအဆပေါ်ဗျာနော်အကုန်လုံးတပြင်းညီခံစားစေခြင်းရတဲ့ဆန္ဒမျိုးကတော့ရှိကြမှာပေါ့အခုကျွန်တော်တို့ကတော့ဒီနှစ်အစ်စ်မှာလေဒါဆူတောင်းဆန္ဒပြုပါတယ်အဲ့လိုညီညီကြံကြံနဲ့နော်ဆန္ဒပြုတဲ့ပုဂ္ဂိုလ်တွေဆန္ဒပြုတာတွေကိုလည်းပဲနိုင်ငံတော်သမ္မတတည်ဦးဆောင်တဲ့အစိုးရဖွဲ့ကလည်းဒီပြည်လေးလေးစဉ်းစားဆင်ခြင်သုံးသပ်နိုင်ပါစေ။ဒီပြည်တွင်းမှာရှိတဲ့ဟောခုနလိုဖွံ့ဖြိုးတိုးတက်စေခြင်းနဲ့ပုဂ္ဂိုလ်ရဲ့ဆန္ဒကလည်းပြည့်ဝပါစေ။ကျွန်တော်တို့လိုနိုင်ငံရေးနေပြည်တော်မှာကုဝင်လာပြီးကမှလေပြည်သူ့ချင်းတဲ့အုပ်တွေကိုကင်ပြီးကမှတော့ညီငင်ကြမ်းကြမ်းနော်ဟိုသူတို့ခုတိုင်းတာအထိခုနလိုပြည်တော်စုကြီးရဲ့ဒီတရားဥပဒေစိုးမှုကျွန်တော်တို့တောင်းဆိုနေကြတဲ့ပုံလဲမြင်သားတဲ့နော်ဒါဒီမိုကရေစီအတိုင်းအတာပြည်ပြည်ဝခံစားရမယ်ပြည်တော်စုကြီးဖွံ့ဖြိုးတိုးတက်နိုင်အောင်ဝမ်းဝမ်းဆွေးနွေးတိုင်ပင်နေကြတဲ့ပုဂ္ဂိုလ်တွေအကုန်လုံးရဲ့ဆန္ဒတွေပြောရပါစေလို့ကျွန်တော်တို့ကတော့ဆန္ဒပြုပါတယ်
ဟုတ်ကဲ့ပါဆရာနိုင်ငံရေးကျင်းသားလှုပ်ပေးဖို့ကိစ္စမှာကျွန်တော်တို့နှစ်ဆန်းတည့်ရနေ့ကနိုင်ငံရေးကျင်းသားတွေလှုပ်ပေးလိမ့်မယ်ဆိုပြီးတော့ဒီအများပြည်သူလူထုကမျှော်လင့်စောင့်စားခဲ့ကြရမှာနော်ဒါပေမဲ့မဖြစ်လာခဲ့ဘူးပေါ့တချို့ကလည်းဒီအာရဗ်ကမ္ဘာမှာဖြစ်နေတဲ့ဒီမိုကရေစီရေးဆန္ဒပြမှုတွေမငြိမ်မသက်မှုတွေရှိနေတဲ့အတွက်ကြောင့်မို့ဒီအခြေအနေတွေကိုစိုးရိမ်ပြီးတော့အစိုးရဟာလွတ်ဖို့စီစဉ်ထားပြီးတော့မလွတ်ခဲ့တာလို့လည်းပြောကြဆိုကြတာရှိပါတယ်။ဒါကြတော့ဘယ်လိုဖြစ်နိုင်မယ်ထင်ပါလဲခင်ဗျာ
။အဲဒီဥစ္စာကတော့ဘောနော်ဒါပြည်တော်စုဟိုပေါ့အစိုးရအဖွဲ့တကူကဟိုရှေးရောနောက်ရောကုရောအကုန်လုံးတစ်ပက်ကသုံးသက်ပြီးကမှလေ။ဟိုကဆုံးဖြတ်ချက်တကူရှာမယ်ထင်ပါတယ်။အဲလိုဟိုပြည်တွင်းပြည်ပအခြေအနေအကုန်လုံးမှလည်းပဲဒါစောင့်ကြံဟန့်နိုင်ပါတယ်။
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ပြောသွားတဲ့ဒေါက်ဆန်းစုကြည်ပါဝင်ကျွန်တော်နိုင်ငံရေးကောင်းဆောင်တွေဒီဆင်လာရှိတဲ့မြန်မာနိုင်ငံမှာပါအသင်းပါထိုက်တဲ့ပုံကိုယ်တွေကဒီသမရသစ်စီကိုရေးသားတဲ့စာမှာမြစ်တရရက်ခံစာမှာဒီအစိုးရအသစ်ကိုပေါ့နော်အစိုးရအသစ်အနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ထွန်းကားဖို့သမရကြီးနဲ့သမရကြီးရဲ့အစိုးရအသစ်အနေနဲ့အကောင်းဆုံးစွမ်းဆောင်ပေးစေလိုပါတယ်ဆိုပြီးတော့ဒီရေးသားထားတာတွေလည်းပါဝင်ပါတယ်ခင်ဗျာဆိုတော့ကဒီလက်တွေ့အချိန်အနေနဲ့အချိန်ခါနဲ့ပြောမယ်ဆိုရင်ပေါ့နော်ဆရာပြည်သူ့တော်ကိုယ်စားလှယ်တဦးအနေနဲ့ပေါ့အာဒီကိစ္စကဘယ်လောက်ထိဖြစ်လာနိုင်မယ်လို့ထင်ပါလဲဆရာတို့ရဲ့သဘောထားကလည်းဘယ်လိုရှိပါလဲခင်ဗျာ
အဲတော့ကျွန်တော်တို့ကလေဒီကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်ဒီပထမချင်းပြတ်တော်မှာဆိုရင်ကျွန်တော်တို့ဟိုရခိုင်တိုင်းတိုင်းမြတ်တိုင်းပါတီကိုယ်တိုင်ကပေါ့ဗျာဒါကျွန်တော်တို့ဟိုအမျိုးသားလွတ်တော်မှာကျွန်တော်တို့ဆွေးနွေးနိုင်အောင်ဆိုပြီးခါမှာကျွန်တော်တို့ဂျီနိုင်းတင်ပြတာခဲ့တာလည်းရှိခဲ့ပါတယ်အဲ့ဒီအချိန်မှာလေခုနလိုလေဒီဒီဘက်ကိုရောက်နေကြတဲ့အကြောင်းမျိုးကြောင့်ဟုတ်တာကျွန်တော်တို့ရဲ့ပြည်ထောင်စုရဲ့ဒါဟိုတာကောင်းသမီးကောင်းတွေပေါ့ဗျာဟိုဒီထောင်စုတွင်းကိုပြောင်းဝင်လာနိုင်အောင်ဟိုဖိတ်ခုပေးပါဆိုတဲ့အဖွဲ့တစ်ဖွဲ့လေးကျွန်တော်တို့ဟိုဆွေးနွေးဖို့တင်ပြခဲ့တာရှိပါတယ်အဲဟို Amnesty တောင်းတဲ့အခါမှာပါဒါပေမဲ့အရာလေးကတော့ကျင်လေဟိုချုပ်တင်ပြီးခုနလိုဟိုကျွန်တော်ထင်ပါတယ်ဟိုဟိုကျွန်တော်တို့ သားတို့ဥက္ကဋ္ဌတော့ခွင့်ပြုချက်မရမီကိုတို့အင်တာဗျူးလေးမှာပေါက်ကြားသွားတာကြောင့်ဖြစ်မှာပါအဲ့ဒါကိုကျွန်တော်တို့ဆွေးနွေးပေးမရသေးဘူးပေါ့နော်ဆိုထားပါတော့လေဒါကျွန်တော်တို့ဆိုတာကတော့ဒီအဲဒီတော်စုကျင်းပကိုရောက်လာကြတယ်အကြောင်းမျိုးပြောင်းကြောက်လာကြတဲ့ပုံကိုယ်တွေအကုန်လုံးဟာလေးပဲဒါအခုလိုပြည်တော်စုတကြီးကိုပြန်တည်ဆောက်မယ်ကလာမှာလေစိတ်ကောင်းစိတ်နာကောင်းအမှန်နဲ့ဟုတ်ကွန်ပျူတာတွေမှလမ်းကြောင်းအမှန်နဲ့ညီညီကြမ်းကြမ်းကျွန်တော်တို့ဒီလက်ရှိနော်တည်စေဥပဒေတိုင်းစီကံသမချက်တွေကိုလည်းနားနိုင်မယ်ဆိုရင်နော်ဟိုတည်စေစီကံသမချက်တွေဆိုတာကလည်းကလာတစ်ခုမှကျွန်တော်တို့ကလည်းပြုပြင်ပန်တီပေါ်လို့ရအောင်ရနိုင်ပါတယ်ဒါဥပဒေဆိုတာလည်းကျွန်တော်အများသဘောတူဆန္ဒနဲ့လေညီညွတ်တဲ့ဥစ္စာတွေကိုပြန်ပြင်ပြုပြင်သွားလို့ဥပဒေပြုလို့ရတာကိုဆိုတော့ခုတည်စေဥပဒေအတိုင်းကိုလက်ခံပြီးခါမှာလေရင်းရင်းကြမ်းပြန်လေဆွေးနွေးမယ်ဆိုလို့ရှိရင်လို့ရှင်ကျွန်တော်တင်ပါတယ်ဟိုကျွန်တော်တို့ဘက်ကတော့သူတင်ကျွန်တော်တို့ဆိုရင်ဒါပြည်တော်စုဟောတာဟိုအတွင်းမှာဟိုနေထိုင်ကြတဲ့ဟိုအမိရနေထိုင်လာကြတဲ့ပုဂ္ဂိုလ်တွေဟိုဆန္ဒတူကြတဲ့ပုဂ္ဂိုလ်တွေတို့များကလေအဲကျွန်တော်တို့ကတော့ညီညာစီကျင်ပါတယ်ဟိုနိုင်ငံရေးကျင်းသားဆိုတဲ့ဥစ္စာလေးကိုနိုင်ငံရေးဆိုတာမရှိဘူးအဲကျင်းသားမရှိဘူးလို့ပြောနေကြပါမယ်လို့လေဒါခံယူချက်ယူကြည့်ချက်အမျိုးမျိုးကြောင့်လေဒါပြစ်ဒဏ်မျိုးမျိုးကိုခံတဲ့ပုဂ္ဂိုလ်တွေမရှိဘူးလို့ပြောရမှာလေဖြစ်တာကိုအဲလိုဘယ်လိုဖြစ်ကျွန်တော်တို့လည်းကြားနေသိနေကြတဲ့ဥစ္စာတွေအဲဟိုညီညာဖွင့်ချူတူတက်မြင်ဆိုရင်ခုနလိုလေဟိုဒီလိုတစ်ခုတိုင်းတာဒီကျွန်တော်တို့အမှန်တရားကိုအတိမတ်ဖို့လိုပါလိမ့်မယ်ဒီဘောင်ဒီကစပြီးဆွေးနွေးကြမှာ哦အဲ့တော့ဒီအကြောင်းတစ်ခုခုကြောင့်နော်အကြောင်းတွေမျိုးမျိုးကြောင့်ခုနလိုပြဿနာတစ်ခုကိုမဖြေခြင်းဖြေခြင်းရမယ့်ဥစ္စာဟာနော်ကာလဒေသအခြေအနေပုံမူတည်ပြီးကမှစဉ်းစားရတာလည်းရှိကောင်းရှိမယ်ဒါပေမဲ့လို့ဒီဘလိုပဲဖြစ်ဖြစ်လေပဂတိခြေနေရကျွန်တော်တို့တစ်ခါတခါနော်ဒါဟိုလုပေးတင်တာလေးကိုနော်ဒါပြက်ပြက်ဆက်ဆက်မမှန်ကန်ကန်ပဲလေဝင်ကင်းကင်းနဲ့လေအဲဆုံးဖြတ်နိုင်ဆုံးတွေရှိဖို့လေလိုပါလိမ့်မယ်အဘလိုကြည့်ပြီးပြည်သူတွေမျောလင်းတောင်းလာတဲ့နော်ပြောင်းမျောလင်းတောင်းလာနေတဲ့ဥစ္စာတွေမိမိကိုယ်တိုင်လည်းခံစားနေကြတဲ့ပုဂ္ဂိုလ်ဥစ္စာတွေပေါ့လေဒါပြည်တွင်းပြည်ပအကုန်လုံးရဲ့လူလားချက်တွေကိုလေပဲပဂတိအခြေအနေမှအတိုင်းတုံးသက်ပြီးကမှနော်ဒါလူပေးတင်တာကိုသတိရှိရှိနော်လူပေးနိုင်ဖို့လေအဲလိုပါလိမ့်မယ်အဲဒါလေးတွေကိုလေပဲအပြင်းပြင်းလန်းတုံးသက်နေတဲ့ဆောင်းအားတွေလေပို့ပေါက်လာဖို့ဥစ္စာပြပါရင်ကျွန်တော်တို့ကတော့ပြင်ညင်းချမ်းအဘိဓုတ္တစီကနေဆန္ဒရတာကျွန်တော်ရင်ထဲမှာအမြဲတမ်းရှိတယ်ဆိုတာလေးကိုကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့ဒေါက်တာဦးမောင်ခင်ဗျာအခုလိုကျွန်တော်တို့စိတ်ရှည်လက်ရှည်ဖြည့်ကြပေးတာကျေးဇူးအထူးတင်ပါတယ်ခင်ဗျာ။